ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မောဟစ်ကြီးရွာအတွင်းမှာဩဂတ်စ်လ31ရက်နေ့မနေ့ကမနက်ပိုင်းမှာလက်နက်ကြီးကြီးကျခဲ့လို့လာသားရွယ်ကလေးတူအပါအဝင်9ဦးသေဆုံးခဲ့ပါတယ်။နိုင်ရီအစီအစဉ်ကိုဒီကနေ့နေ့လယ်ပိုင်းမှာပြုလုပ်ရမှာမောဟစ်ရွာကချင်ဖျားအကြောင်းကနေကုတ်ခိုင်ခရီးရန်တုတ်တန်ကိုလူပေါင်း1000ကျော်လောက်ပို့ဆောင်ပေးခဲ့ပြီးတင်းကြိုခဲ့ပါတယ်။အဲ့ဒီသေဆုံးသူတွေအတွက်ဝါနေချောင်းဆိုပြီးတော့မြောက်ပိုင်းမှာမိတ်ညီနောင်၃ဘွဲ့တို့ကကျင်ညာချက်တစ်စောင်ကိုလည်းမနေ့ညပိုင်းလောက်ကထုတ်ပြန်ခဲ့ပါတယ်။ပြီးခဲ့တဲ့ဩဂတ်စ်လ15ရက်နေ့လောက်ကစပြီးပြင်ဦးလွင်နဲ့နောင်ချုံမြို့တို့မှာမြောက်ပိုင်း၃ဘွဲ့ဖြစ်တဲ့ DNLA, MNDA နဲ့ AA တို့၃ဘွဲ့ပေါင်းပြီးတိုက်ခိုက်ခဲ့ရာကနေလာချိုတိန်ဒီကုတ်ခိုင်နဲ့နန်းဖက်ကာတွေမှာတိုက်ပွဲတွေတနေ့တခြားပြင်းထန်လာနေတာဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းတိုက်ပွဲတွေနဲ့ရခိုင်ပြည်နယ်ကတိုက်ပွဲတွေပြင်းထန်လာနေချိန်မှာပဲကျိုင်းတုံမြို့မှာမြောက်ပိုင်း၄ဘွဲ့နဲ့တွေ့ဆုံဆွေးနွေးတာတွေလုပ်ခဲ့ပါတယ်။တမတော်နဲ့မြောက်ပိုင်းအဖွဲ့တွေရဲ့ပြစ်ခတ်တိုက်ခိုက်မှုတွေကတေချာတိကျတဲ့ဆုံးဖြတ်ချက်မျိုးချမှတ်နိုင်ခဲ့တယ်ဆိုတာလဲမကြားမိတဲ့အတွက်နောက်ထပ်ဒီလိုဖြစ်စဉ်မျိုးကြုံတွေ့ရမှာကိုစိုးရိမ်မိတယ်လို့ကုတ်ခိုင်မျိုးကချင်နေချင်းခရီးရန်အသင်း KBC ကော်မတီဝင်ဆ ्याम ချောင်းညွယ်ကပြောပါတယ
်ဒီနေ့လဲအမှအတုပသွားခဲ့တယ်စိတ်ထဲမှာတကယ်ပဲ1 minute ကြာရဲ့အများကြီးခံစားနေရတာပေါ့နော်သူတို့ရဲ့နှုတ်ဦးတစ်ဖက်မနေ့ကသူတို့ရဲ့ဆွေးနွေးမှုကဘာမှအကောင့်ထဲပေါ်လာလဲတိတ်မသိရပါဘောเนาะအဲ့တော့ကျမတို့ဖြစ်နိုင်ရင်တော့ကျမတို့ဒီတိုက်ပွဲဖြစ်မယ်ဆိုရင်လည်းကျမတို့ပြောရမယ်ဆိုရင်အဖြေတော့မြန်မြန်ထည့်စေချင်တယ်ဘယ်လိုပဲဖြစ်ဖြစ်အဖြေမြန်မြန်ထည့်စေချင်တယ်ပြီးလို့ရှိရင်မြန်မြန်ထည့်ပြီးမြန်မြန်ငင်းချမ်းဖို့မြန်မြန်လုပ်ချင်ပါတယ်လို့အဲ့ဒါပြည်သူတွေပဲပြည်သူတွေပဲဈာထဲမှာမြင်စားခံနေရတယ်ဗောနော်လက်လက်ကချင်းချင်းတော့မထီဘူးပြည်သူတွေအများကြီးပိုရှိနေတယ်လို့အဲ့ဒါအများကြီးခံစားရတယ်အားလုံးရဲ့ယင်ထဲမှာကြည့်အောင်လက်လက်ကရဲ့ရင်ထဲမှာလည်းစာနာတတ်တဲ့စိတ်ရှိအောင်လို့ကျွန်တော်ကအများကြီးပြောချင်ပါတယ
်အခုပြည်စင်မှာဘယ်တိုင်းရင်းသားတွေတဲကဖြစ်နေပါစေအဲ့ဒီအတုပအခမ်းအနားကိုမဖြစ်ဖြစ်အောင်သွားပြီးလိုက်ဖို့မယ်လို့ဆုံးဖြတ်ချက်နဲ့သွားခဲ့တာလို့လည်းဆ ्याम ချောင်းညွယ်ကပြောပါတယ်ပြစ်ခတ်ရင်အပြေရှာကြတာတွေကဂျားတဲကပြည်သူတွေပဲထိကြိုက်တေဆုံးခဲ့ရတာမို့နှစ်ဖက်လက်နက်ကိုင်အဖွဲ့တွေဇပွဲဝိုင်းမှာရင်ရင်ကြဲကြဲနဲ့ဆွေးနွေးအပြေရှာကြပါလို့တောင်းပန်ခြင်းပါတယ်ဆိုပြီးကိုခိုင်အာစီဒုက္ခတဲ့စခန်းကဒေါ်ဆောင်ရန်ကလည်းသူခံစားချက်ကိုပြောပါတယ်
။ကျမတို့ရဲ့နိုင်ငံငင်းချမ်းတာဖို့တော့ဖြစ်နိုင်တော့ဒီလိုမျိုးအပြစ်ခတ်ပြမမပြောဘဲနဲ့အားလုံးကဒီစပွဲပေါ်မှာစကားဖြင့်တော်၎င်းပေါ့နော်အချူချူတတဆွေးနွေးပြမပျော်ရွှင်တဲ့နိုင်ငံတစ်ခုတည်ထောင်ရင်ပူပြီးတော့ကောင်းလိမ့်မယ်ဆိုပြီးတော့မျှော်လင့်တယ်ပေါ့နော်အခုလိုဒီလိုပဋိပက္ခတွေကြားမှာပြည်သူလူထုတရားအခုလိုအတက်ဆုံးရှုံးရတဲ့ဒီလို1 day ဖွဲ့ရဖြစ်တဲ့ဆိုတာတော့အားလုံးတော့စိတ်မကောင်းနေဖြစ်ကြတယ်ပေါ့ခုလောလောဆယ်တော့မနေ့ကအစားဆုံးသွားတဲ့ဒီ9ရက်ကြားတယ်ပြီးတော့ဒီကိုခိုင်အနည်းတဝိုက်ကိုခိုင်နဲ့နီးတဲ့ရွာတွေမှာပြည်သူလူထုတွေသွားလာတာတွေခက်ခဲတဲ့38မိုင်မန်သိန်းဒီပါကျူပေါ့နော်ဒီဖက်ကလူတွေဒီကလန်ရွာမှာစစ်ဆောင်ကြတဲ့ဟာတွေပဲကျမတို့မျက်မြင်တွေ့ရတယ်ပေါ့နော်ရှားရတယ်ပေါ့
ရှမ်းပြည်မြောက်ပိုင်းဘက်တိုက်ပွဲတွေဖြစ်ပွားမှုမှန်သမျှတို့မှာတွားရောက်ပြီးကယ်ဆယ်ရေးလုပ်ငန်းတွေကိုဒီဇိုင်းမမတ်လုပ်ပေးနေတဲ့နေစီမချပရိုက်တာအဖွဲ့ကကိုမျိုးကလည်းသူ့အမြင်ကိုအခုလိုပြောပါတယ်
ကျွန်တော်အနေနဲ့ကတော့စိတ်မကောင်းပါတော့ရက်ဖက်ဒီပြည်သူတွေဖြစ်တဲ့ကြောင့်စိတ်မကောင်းရောလွဲကျွန်တော်စံနာတော့ဘာမှမတတ်နိုင်ဘူးပါနော်အဲကျွန်တော်တို့ကတော့အများဆုံးငြင်းညံပြီးတော့ဒီပြည်သူလူထုတွေအနေနဲ့ကိုယ့်ရဲ့စီးပွားရေးတွေအဝင်နေရအတွက်ကိုယ့်ရဲ့စီးပွားရေးတွေအေးအေးချမ်းချမ်းနဲ့အများဆုံးပြန်လဲပြီးတော့ဟိုဖြစ်စီချင်ပါလေလောက်ကိုင်းစီချင်ပါလေကျွန်တော်နေရတယ်ဒီပြည်သူလူထုတွေမဟုတ်ပါဘူးအားလုံးကျွန်တော်လက်နက်ကိုင်ဖွဲ့စည်းတွေရောကျွန်တော်တို့အကုန်လုံးပေါ့နော်အားလုံးငင်းငင်းကြမ်းကြမ်းနဲ့ငင်းငမ်းရေးကိုအများဆုံးပေါ်ဆောင်နိုင်ပြီးတော့ပြည်သူလူထုကိုအကျိုးပြုတဲ့အဖွဲ့စည်းတွေအားလုံးဖြစ်ကြပါစေလို့ကျွန်တော်တို့လည်းဆုတောင်းပေးပါလေ
မနေ့ကကြိုင်းလုံမြို့မှာအစိုးရငင်းငမ်းရေးနဲ့အမျိုးသားပြန်လဲတည်မြဲရေးကော်မရှင်နဲ့မြောက်ပိုင်းမာမိတ်လေးဘွဲ့တို့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ပိုင်းဒီကနေ့မနက်ပိုင်းအချိန်ထိကော့ခိုင်မြို့ပေါ်မှာပြစ်ခတ်တိုက်ခိုက်မှုတွေတော့မကြားရဘူးလို့ကုတ်ไข่ဒေသခံတွေကပြောကြပါတယ်ခင်ဗျာကျွန်တော်ကကြော်သူပါ